မြန်မာနိုင်ငံမှာတခြားတိုင်းရင်းသားတွေနေသူကရင်တိုင်းရင်းသားတွေကိုလူလာတဲ့ငြိမ်းချမ်းရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်စပေးရင်ကျေးမှုစတာတွေကိုလွတ်လပ်စွာပုံဖော်နိုင်မဲ့အခွင့်အလမ်းတွေလာမဲ့နှစ်သစ်ထဲပေါ်ပေါက်လာစေဖို့မျှော်လင့်ဆုတောင်းမိတယ်လို့ပြပရောက်ကရင်တိုင်းရင်းသားတွေကပြောပါတယ်ဒီဇင်ဘာလ26ရက်နေ့မှာကြာရောက်တဲ့2959နှစ်မြောက်ကရင်နှစ်သက်ကူနေ့မှာအခုလိုပြောခဲ့ကြတာပါဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံထဲမှာကရင်လူမျိုးတွေအခြေချနေထိုင်ပြီးနှစ်သက်ကူပွဲလှုပ်လာခဲ့တာနှစ်ပေါင်း2959နှစ်ရှိလာခဲ့ပါပြီလွတ်လပ်ရေးရပြီးကစားဒေတာအသီးသီးမှာကွဲပြားနေတဲ့ကရင်တိုင်းရင်းသားတွေတစုတစည်းတဲ့ဖြစ်အောင်လို့ဒီဇင်ဘာလ26ရက်နေ့ကိုကရင်မျိုးသားနေအဖြစ်သတ်မှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အစိုးရတာဝန်ရှိသူတွေကကရင်နှစ်သက်ကူနေအဖြစ်သာသတ်မှတ်ပေးခဲ့တယ်လို့အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ဩစတြေးလျနိုင်ငံမှာနေထိုင်သူနိုင်ငံတကာကရင်အဖွဲ့အစည်း IKO အလို့မှုဆောင်ကော်မတီဝင်မန်အော်လန်ဒိုကရှင်းပြပါတယ
်ခိုးတော့ကတော့ကွဲကွဲပြားပြားနဲ့နှစ်သက်ကူတွေကိုဒီနေရာဒေတာလိုက်ဟိုလေတော့ဒီပေါ်တဲ့အချိန်ကိုကျင်းပကြတယ်ဒါပေမဲ့နှစ်သက်ကူတည့်ရဲတဲ့ကိုဒီလုံးမှတမျိုးသားလုံးဝတမျိုးညွန့်နေတဲ့လုံနိုင်တဲ့တကယ်ကစက်တဲ့ထော်လီတွေဖြစ်ဖို့အတွက်ကပြင်ကောင်းဆောင်တွေကြိုးစားလာခဲ့တာကိုကျွန်တော်ပြန်လဲသုံးသပ်ပြီးဒီနေ့ဒီရက်ရဲ့တန်ဖိုးနဲ့အနစ်ပါရကိုပြန်ပြီးတော့အောက်မေ့တတိယတဲ့အပြင်ပေါ့နော်တန်ဖိုးထားကြဖို့အဲ့ဒါကျွန်တော်လုပ်ကြပါတယ်နံပါတ်၁တစ်ချက်ကဒီကီနေ့တကူနေ့ဆိုတဲ့ဟာနစ်သကူနေ့အနေနဲ့တောင်းတာမဟုတ်ဘူးအဲတင်မျိုးသားနေ့ဆိုပြီးတော့တောင်းတာပဲဒါပေမဲ့နောက်ဆုံးကြတော့ဗောလေအကြောင်းမျိုးကြောင့်ဒေါက်တာဘတ်မော်အစိုးရလက်ထက်မှာကင်နစ်သကူနေ့ဖြစ်ပဲပြိမာပြုတ်ဖို့အဲ့ဒါပြန်လဲသတ်မှတ်ပေးတယ်ဗောနော
်ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းဒီဇင်ဘာလ26ရက်နေ့ကကရင်နှစ်သကူနေ့အခမ်းအနားကျင်းပခဲ့တယ်လို့သူကပြောပါတယ်အလားတူအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာကရင်တိုင်းသားတွေအပါအဝင်ဒေသခံအမေရိကန်လူအဖွဲ့အစည်းခေါင်းဆောင်တွေပါတက်ရောက်တဲ့ကရင်နှစ်သက်ကူနေပွဲကိုလူတစ်ထောင်နီးပါးတက်ရောက်ခဲ့ပြီးလာမယ့်နှစ်သက်မြန်မာနိုင်ငံမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်စတာတွေကိုပုံဖော်နိုင်မဲ့အခွင့်အလမ်းကောင်းတွေရလာစေဖို့ဆုတောင်းကြောင်း KOA ခေါ်အမေရိကန်ရောက်ကရင်အဖွဲ့အစည်းအတွင်းရေးမှူးနှင့်စောကလဲအဆိုးကပြောပါတယ
်လာမယ့်နှစ်မှာကျွန်တော်တို့လူချင်းသားဟန်တူကြတော့တန်းပြီးခွင့်ရင်းနေလို့ရှင်တာပေါ့နော်ကိုယ်ပိုင်အုပ်ချုပ်ခွင့်အဲ့ဒါဒီတော့လိုချင်တယ်။နောက်ကျွန်တော်တို့ဒီနေ့ရိုးရနော်စာပြေဒီကျမှုအစတွေပေါ့နော်။ဟိုလိုချင်တယ်လို့လုံးလုံးမရတဲ့တချို့နေရာမှာဒီအဲ့လိုမျိုးပေါ့နော်။အဲ့ဒါတွေကဟိုမဖြစ်သင့်ဘူးပေါ့နော်။နောက်ကျွန်တော်တို့အပြောင်းလဲရှိဖို့လိုအပ်ပြီပေါ့နော်။ဘာဖြစ်လဲဆိုတော့နိုင်ငံမှာအုပ်ချုပ်နေတာက NLG ဒါပေမဲ့ပါဝါတွေယူနေတာကြတော့ပြောရမယ်ဆိုရင်တတ်မတော်ပေါ့နော်။အဲ့ဒါတော့ကျောင်းလည်းမှုတော့သူတို့လှုပ်သိမ့်တာပေါ့နော
်ကနေဒါနိုင်ငံတိုရန်တိုမြို့မှာလဲကရင်နှစ်သက်ကူနေ့ကိုအစီအစဉ်မျိုးစုံနဲ့တင်ဆက်ကျင်းပခဲ့ပြီးမြန်မာပြည်ကြီးညီညွတ်သားရွာဝါပြောစီဖို့အတွက်စုမုံကောင်တောင်းပြစ်တယ်လို့တိုရန်တိုကရင်လူမှုအဖွဲ့အစည်းဒုက္ခစောမိတာကပြောပါတယ
်ကျွန်တော်တို့အကောင်းဆုံးမျှော်လင့်တာတော့အားလုံးကတော့သားရွာဝါပြောတဲ့ဘဝငြိမ်းချမ်းတဲ့ဘဝအားလုံးကလူချင်းကြတာပဲကျွန်တော်တို့လည်းလူချင်းခဲ့တယ်မျိုးမျိုးလည်းကြိုးစားခဲ့တယ်အခုပြည်တွင်းမှာအသက်နဲ့ရင်းပြီးတော့ပြေးပြီးတော့ပုန်းရှောင်နေရတဲ့လူတွေလူခွင့်ရချိုးဖောက်ခံတဲ့လူတွေကလည်းအများကြီးရှိတယ်။အဲ့မှာဒုက္ခသည်စခန်းမနေတဲ့ဆိုတော့ကြာလဲသူတို့မှာဘဝမရည်မရနဲ့ပြီးတဲ့အခါမှာရှင်မြွန်လင်းချက်တရားကုံချောအဲ့လိုအခြေအနေမျိုးကြုံဆွမ်းတာလည်းအများကြီးရှိတယ်။ဒါမဲ့တစ်ခုကတော့ကောင်းတာရာဇဝင်နဲ့ကြီးမဲ့ဆုံးကရင်နှစ်တိကူရောက်လာလို့ရှင်ကွဲပြားမှုအားလုံးတွေကိုကရင်အားလုံးတွေကခွာချပြီးတော့အဲ့ဒီမှာအားလုံးအစစ်အပားနဲ့စုစုစည်းစည်းနဲ့ပြောပြပါပါနဲ့ကျင်းပကြတာတော့ထုံးစံတလေးရတော့ရှိခဲ့ဘူးလေဒါသမိုင်းရလည်းပြန်ကြည့်လို့ရတယ်လေ
ကရင်တိုင်းသားတွေကိုကြမှာကိုဖန်တီးဝင်ရနိုင်ဖို့လက်နက်ကင်တော်လန်လာတဲ့ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ကသမရဦးသိန်းစင်အစိုးရလက်ထက်မှာတနိုင်ငံလုံးအပြည့်ရဲ့စာချုပ် NC ကိုလက်မှတ်ထိုးခဲ့ပေမဲ့ဒီဆုံးဖြတ်ချက်အပေါ်ဘဝင်မကျတဲ့ကရင်တိုင်းသားတွေရှိကြသလိုကရင်ဒေသငြင်းငြမ်းနေပြီလို့မခံယူသေးကြောင်းလဲဝေဖန်ပြောဆိုကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်